မှာမှကျင်းပမဲ့တမရရွှေကပွဲမှာဒီမိုကရက်ပါတီတမရကိုယ်စားလှယ်လောင်းအဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညှိနှိုင်းခံဒုတိယနေ့မှာတရားဝင်ရွေးချယ်လိုက်ပါပြီ
86 votes for the next president Joe Biden
ပါတီမှာခမန်းမစ္စဘိုင်ဒန်ရဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးတမရတော်ရင်ထွန်းရဲ့လူ့ရေးကရင်အပေါ်ဝေဖန်ခဲ့သူတွေထဲမှာထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်ဒီမိုကရက်ပါတီဖက်ကနေတမရရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်နယ်အလိုက်ကျင်းပတဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနေကြတာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့တမရကိုယ်စားလှယ်လောင်းအဖြစ်လှရုံနဲ့ချီးရထားခဲ့ကြတာပါ။အဲဒီလိုတမရမဲဆွဲစည်းရုံးပွဲတွေရန်နာခဲ့ကြသူတွေထဲမှာဘိုင်ဒန်ရဲ့အဓိကတဲမဖြစ်တဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါတယ်။ဒီရက်တာကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းတမရကိုယ်စားလှယ်လောင်းကိုပြည်နယ်အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်။သက်ဆိုင်ရာပြည်내နဲ့ဒေသအသီးသီးကနေပါတီကိုယ်စားလှယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲ့ပေးခဲ့ကြတာပါ။ဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာမိပါတယ်လို့ပြောပါတယ်။လာမယ့်ကြာပိုင်းနေ့ညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်။